ဖြစ်သူများနေလူမြန်မာနိုင်ငံမှာခေါ်ကြတဲ့ဗလင်တိုင်းစီဟာအစ္စလာမ်ဘာသာနဲ့မကိုက်ညီဘူးဆိုပြီးပါကစ္စတန်တရားရုံးတစ်ခုကလည်းနှစ်နှစ်မြောက်ဆက်တိုက်ရှိဒီနေ့မှလည်းဆုံးဖြတ်လိုက်တာကြောင့်ဗလင်တိုင်းဒီအထူးမှတ်ပွဲတွေတတိယရာတွေမှာပေါ်ပြတာတွေကိုပါကစ္စတန်အနာမတွေကပိတ်ပင်လိုက်ပါတယ်။ဒီနေ့နဲ့ပတ်သက်ပြီးကြော်ညာတာဒါမှမဟုတ်ကိုယ်ပစ္စည်းရောင်းချတာတွေမလုပ်ရဘူးလို့တရားရုံးကဆုံးဖြတ်တန်းတက်လိုက်တာပါ။တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ညီလိုက်တာလှုပ်ဆောင်ကြဖို့အတွက်ပါကစ္စတန်အယ်လက်ထရောနစ်မီဒီယာစီကန်ထိန်သိမ်းရေးအနာဘိုင်အဖွဲ့ကင်မရာကလိုင်စင်ချထားပြီးတဲ့ရုပ်သံနဲ့ဗီဒီယိုဌာနတွေကိုပြီးခဲ့တဲ့တဲ့ရင်ဘက်မှာညွှန်ကြားချက်တွေပြပို့ခဲ့ပါတယ်။ဗီဒီယိုတိုင်းဒေဟာလူအဖွဲ့အစည်းမှာကိုချင်းတိတ်ခါမဲမှုဖော်ထုတ်မှုနဲ့မပွဲမရလုပ်မှုတွေပြန့်နှံ့စေတယ်လို့2019ခုနှစ်ဖေဖော်ဝါရီလ13ရက်နေ့မှာအစ္စလာမဘတ်တရားရုံးကဆုံးဖြတ်ခဲ့တာပါ။အဲဒီဆုံးဖြတ်ချက်အရအစ္စလာမဘတ်မြို့တော်ကအများပြည်သူနဲ့ဆိုင်တဲ့နေရာတွေနဲ့အစိုးရရုံးဌာနတွေမှာဗီဒီယိုတိုင်းဒေဆင်ရွက်တာကိုပိတ်ပင်ခဲ့ပါတယ်။ဒီဆိုမဲ့ချက်ကိုသဘောမတူသူတွေကတော့လူပွဲစီမြန်နိုင်ငံအတွက်အရေးပါတာတွေကိုမလုပ်ဘဲအရေးမပါတဲ့ကိစ္စတွေကိုလုပ်နေကြတယ်လို့ကိုယ်ပိုင်ပြောဆိုပါတယ်ခင်ဗျာ။